တရုတ်ပြည်သူဓမ္မနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်ဆရာကသူ့ရဲ့အစည်းအဝေးများကိုဒီနေ့ပဲထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီကောင်ဆောင်မော်စီတုံတချင်ကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးဓမ္မရှိချင်းပင်ဒီနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ3ရက်နေ့မှာပါတီကောင်ဆောင်မော်စီတုံကတရုတ်ပြည်သူဓမ္မနိုင်ငံထူထောင်ကြောင်းကိုကျင်းပခဲ့တဲ့တင်းနမင်းရင်ပြင်မှာကျက်ဖွဲ့အများရာနဲ့ချီပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုတော့သမရှိနဲ့အတူဝန်ကြီးချုပ်လီကီချန်နဲ့တခြားပါတီကောင်ဆောင်တွေလည်းတက်ရောက်ကြတာပါတိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံလေးကောင်မှာတော့သမရှိကတရုတ်နိုင်ငံရဲ့အခြေခံအုံမြစ်ကိုလည်းလိုအင်အားမျိုးနဲ့မှကိုင်လုံနိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရက်တက်ပြနိုင်မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်မင်းကပြောကြပြီးမှာတော့ဒီအမိုးဖွင့်ထားတဲ့လီမူဆင်းကားပေါ်မှာရက်ပြီးစီးရင်အများပြအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်ယူကလီယာထိပ်ထုတ်တဲ့တစ်ခုထက်မနေ့တက်ဆင်နိုင်တဲ့တိုက်ချင်းပြက်တဲ့ထင်းဒရုန်းတွေနောက်အတန်ထက်မြန်တဲ့အဝေးထင်းဒရုန်းတွေတိုက်လေရင်တွေတင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာတွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ရေး80ပြည့်အထိအမှတ်အမြောက်အချက်ပေါင်း80ပြည့်ခတ်ပြီးတော့စတင်ဖွင့်လှစ်ခဲ့တာပါအခမ်းအနားဆုံးမှာတော့ငင်းငယ်ကြီးတင်ကြတာအဖြစ်နဲ့ဂျိုးငယ်အကောင်900လို့ဖို့လဲအခမ်းအနားစီမံသူတွေကဆင်ခြင်ခဲ့ကြတာပါရှင်